ကမ္ဘာကျော်ဗီဒီယိုတွေတင်တဲ့ TikTok ကိုအရေးယူဖို့အမေရိကန်ဆွေရကဝင်မတားပေးရင်ပိတ်ချလိုက်တော်မယ်လို့ဒီကုမ္ပဏီကြီးကအကြက်ခိုင်းလိုက်ပါတယ်။အမေရိကန်မှာ TikTok ကုမ္ပဏီအတွက်ဝန်ဆောင်မှုပေးနေတဲ့လုပ်ငန်းတွေကိုအရေးမယူမဲ့အာမခံချက်အမေရိကန်ဆွေရကကြားဝင်မပေးရင်နောက်ပြန်တနင်္ဂနွေကစပြီး TikTok လူမှုကွန်ရက်ကိုလုံးဝပိတ်ပစ်လိုက်မယ်လို့ကုမ္ပဏီကပြောလိုက်တာပါ။ American ပိုင်ကုမ္ပဏီတစ်ခုခုကိုမရောက်ရင် TikTok ကိုဇန်နဝါရီလ19ရက်နေ့တနင်္ဂနွေနေ့ကစပြီးတနင်္ဂနွေလုံးသုံးဆွဲခွင့်တားမြစ်ဖို့အောက်ရုံးတော်ရဲ့ဆုံးဖြတ်ချက်ကိုပြည်တော်စုတရားရုံးချုပ်ကမနေ့တောက်ကြာကအတည်ပြုခဲ့ပြီးအခုလို TikTok ဘက်ကလည်းအကြက်ကင်လာတာပါ TikTok app တွေကိုဒေါင်းလုဒ်ရယူနိုင်တဲ့ Apple နဲ့ Google App Store တွေကနေဥပဒေအသစ်စတင်သက်ဝင်မဲ့နှစ်ဖန်ကစပြီး TikTok app ကိုဒေါင်းလုဒ်တစ်ခါလုံးတိုင်းအဲ့ဒီ App Store တွေကအမေရိကန်ဒေါ်လာ 5,000 တန်းချီချမှာဖြစ်ပါတယ်အမေရိကန်မှာ TikTok အသုံးပြုသူတွေရဲ့အချက်အလက်တွေကို Cloud ထဲမှာသိမ်းထားသူလောင်ပေးထားတဲ့ Oracle Company နဲ့လည်းဥပဒေအရပိတ်ပင်မှုတွေကိုမလိုက်နိုင်ရင်အရေးယူခံရမှာဖြစ်ပါတယ်ခင်ဗျ